မိုင်ပေါင်း1300ကျော်နေနေမိတ်ချင်းဆက်နေတဲ့ထိုင်းမြန်မာနယ်စပ်မှာစစ်ပွဲတွေဖြစ်နေတာကတော့ထိုင်းတပ်မဟာ3တီရှိရာတပ်ခရိုင်မှာပါ။အဲ့ဒီဒေသမှာထိုင်းစစ်တပ်ဟာနယ်စပ်မြင်းတစ်လျှောက်မျက်ခြေမပြတ်စောင့်ကြည့်နေသလိုကင်းလှည့်နေကြပါတယ်။ဒါဟာလေမြန်မာချက်တိုက်လျင်ထိုင်းငယ်မျိုးတွေကိုပြီးခဲ့တဲ့ဇွန်လ30ရက်နေ့ကဝင်ရောက်ခဲ့ပြီးတဲ့နောက်ထိုင်းစစ်တပ်ဟာမိမိတိုင်းပြည်အချုပ်အခြာကိုကာကွယ်နိုင်စွမ်းမရှိတော်ဘူးလားဆိုတဲ့မေးခွန်းတွေထွက်ပေါ်လာတာကြောင့်ပါ။ဒီကြားထဲမှာထိုင်းဝန်ကြီးချုပ်ကိုတိုင်ကမြန်မာလျင်ဝင်ရောက်တာကိုအရေးတကြီးမဟုတ်သလိုပြောဆိုခဲ့တာကြောင့်ဝေဖန်မှုတွေမြင့်တက်လာတာပါ။ဒါအပြင်မြန်မာချက်တိုက်လျင်ထိုင်းနိုင်ငံထဲကိုဝင်ရောက်တဲ့နေ့မတိုင်ခင်ရက်ပိုင်းကပဲတောင်ကြီးမြို့မှာထိုင်းမြန်မာနှစ်နိုင်ငံနယ်စပ်ကော်မတီဆွေးနွေးပွဲအတွက်နှစ်နိုင်ငံစစ်တပ်ကိုယ်စားလှယ်တွေတွေ့ဆုံခဲ့သလိုထိုင်းစစ်တပ်ကဒုတိယဗိုလ်ချုပ်ကြီးအပီချစ်လည်းဗိုလ်ချုပ်မူရင်းမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုတွေနောက်ပိုင်းမြန်မာတိုက်လျင်ကြီးကျော်မှုဖြစ်ခဲ့တာကြောင့်ထိုင်းနဲ့မြန်မာစစ်တပ်ကြားကြိုတင်ညှိနှိုင်းမှုတွေရှိခဲ့သလားဆိုတဲ့ဝေဖန်မှုတွေလည်းရှိပါတယ်။လက်ရှိမှာတော့နေဆက်မှာထိုင်းစစ်တပ်ကနေရာယူထားသလိုဒုက္ခသည်တွေထံကိုအထောက်အပံ့ပစ္စည်းတွေပို့ရတာလဲအခက်အခဲတွေရှိနေပါတယ်။အဓိကကတော့ဒုက္ခသည်တွေထံကိုကိုယ်တိုင်သွားပေးခွင့်မရတာပဲဖြစ်ပါတယ်။တချို့နေရာတွေမှာထိုင်းစစ်တပ်ညွှန်ကြားတဲ့နေရာမှာအကူအညီပေးရပစ္စည်းတွေကိုထားခဲ့ရတာမျိုးတွေရှိနေတယ်လို့လုံခြုံရေးရအမြင်ပေါ်လို့တဲ့အကူအညီပေးရအဖွဲ့ဝင်တူကပြောပြပါတယ်။ဒီကလှတဲ့
တန်းတဲ့သူတွေသူတို့ကဘယ်နေရာမှာထားပါ့နော်အဲ့နေရာမှာထားအဲ့နေရာဒီကျွန်တော်တို့ကသွားမပြရဘူး။ဆိုရင်ကကျွန်တော်အရေးပေါ်အရှင်ဒီမှာကတော့ဖြစ်နိုင်တယ်။သူတို့ကြောတဲ့နေရာမှာထားပြီးတော့သူတို့ကပြန်ပြေးပြီးတာဖြစ်နိုင်တယ်။ဒါပေမဲ့သူတို့ကစစ်ပွဲဖြစ်လို့လက်ခံတဲ့သူတွေကသူတို့ကတရက်နည်းပဲလက်ခံတာ။ပြီးရင်ဟိုဘက်ကောင်းအောင်ပြန်ဖို့ကကျွန်တော်ဟိုဘက်ကမှအစုအဖွဲ့လေးတွေရှိနေတဲ့ INDB တွေရှိကိုပစ္စည်းပို့ဖို့ကြတော့သူတို့ကပိတ်ထားတဲ့အခါကျတော့ကျွန်တော်တို့ကသွားလာရတယ်ရန်ခက်ခဲသွားတော့
ကျွန်တော်တို့ကိုယ်တိုင်သွားပို့လို့မရဘူး
ကိုယ်တိုင်သွားပို့လို့မရဘူးဆိုတာချက်ကိုဘယ်လိုမှမသွားလို့မရဘူးဆိုတော့ကျွန်တော်တို့ကသူများတစ်ခါတရားနဲ့ပြေးခဲ့ရမယ်ဆိုရင်လည်းဒီသူတို့တက်ကိုခဲ့ရမယ်ပြီးရင်ချောင်းကိုပူရမယ်ဆိုတော့သူတို့ INDB တွေဒီဘယ်တော့တောင်းမှလဲဆိုတာကျွန်တော်တို့ကမသိဘူ
းဒီနေရာမှာလဲကြုံတွေ့ရတဲ့ထိုင်းစစ်တပ်ကတာဝန်ခံအရာရှိပေါ်မှာမူတည်တာမျိုးတွေလည်းရှိတယ်လို့ဆိုပါတယ်။သဘောကောင်းတဲ့အရာရှိဆိုပြောပြပြီးအစဉ်ပြေသွားတာမျိုးတွေလည်းရှိပါတယ်။ဒါပေမဲ့များသောအားဖြင့်ကတော့ကိုယ်တိုင်သွားပို့လို့မရတာဖြစ်ပြီးထိုင်းစစ်တပ်ကိုရှောင်ပြီးသွားနေရတာမျိုးတွေလည်းရှိတယ်လို့ပြောပြပါတယ်။ထိုင်းနဲ့မြန်မာစစ်တပ်တွေအခြေအနေနဲ့ပတ်သက်ပြီးအခြေခံဗီဇတူနေတာကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံရေးလှစ်လာသူဦးတန်းဆုံးနိုင်ကသုံးသပ်ပါတယ်။
ထိုင်းဆိုရကလည်းထိုင်းဒီမိုကရေစီအင်အားစုတွေအချင်းချင်းကြားမညီညွတ်မှုကိုအကြောင်းပြုပြီးတော့အာဏာသိမ်းလိုက်တဲ့အဆိုရပါပဲ။အာဏာသိမ်းပြီးတဲ့နောက်ထိုင်းဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုစစ်တပ်အလိုကျပြုပြင်ပြောင်းလဲပြီးတော့တည်ဆောက်နေတဲ့ချုပ်ပြောရရင်တော့စစ်အာဏာရှင်တွေပဲဒီထိုင်းအဆိုရကိုလွန်မွန်နေတာလို့ဟိုပြောမှာပါပဲ
။ဒါပေမဲ့လွတ်တော်ကိုယ်စားလှယ်ဟောက်တူဖြစ်တဲ့ဦးရဲထွန်းအမြင်ကတော့
ကျွန်တော်ထင်တာတော့ထိုင်းကလေဟိုရောင်ကြီးကြတော့လေမြန်မာဒီအခုနာဆာကကိုဟိုမကူရဲဘူးထင်တယ်။ဘာကြောင့်လဲဆိုတော့ तू ကအမေရိကန်နဲ့လည်းရင်းနှီးတဲ့ဆက်ဆံရေးရှိနေပြီးတော့အမေရိကန်ကဒီမြန်မာပြည်ပခတ်တွေမှာ तू ကဒီအတိုက်ခံတွေဘက်ကရတ်တာ ਉਹ
ထိုင်းစစ်တပ်နဲ့မြန်မာစစ်တပ်တို့ရဲ့အခြေအနေနဲ့ပတ်သက်ပြီးဒုက္ခသည်တွေကိုအကူအညီပေးရေးလုပ်ငန်းတွေမှာလက်တွေ့လုပ်ကိုင်နေသူတို့ရဲ့သုံးသက်ချက်ကတော့
သူတို့ကလာရရတူရတူတွေပဲလေဒီနေရာမှာကျွန်တော်တို့ကထိုင်းနိုင်ငံနဲ့ထိုင်းအစိုးရနဲ့ကိုခွဲပြီးမြင်ဖို့တော့လို့လုံမှာပေါ့နော်ဆရာနော်ထိုင်းအစိုးရတော့ဘလို့ပေါ်ပေါ်လာလဲဆိုတာကဆရာတို့လည်းသိတာပဲလေသူသွားတဲ့ပုံစံကတော့မြန်မာစစ်တပ်နဲ့နှီးစပ်မှုရှိတာပေါ့နော်ဒါပေမဲ့ထိုင်းနိုင်ငံနဲ့ထိုင်းပြည်သူတွေကတော့ကျွန်တော်တို့ပြည်သူတွေနဲ့ပုံပြီးနှီးစပ်ပါတယ်
။တကယ်တော့ထိုင်းမြန်မာနယ်စပ်ကတိမ့်တဲ့ချီရှိနေတဲ့မြန်မာနိုင်ငံသားဒုက္ခသည်တွေဟာထိုင်းနိုင်ငံဘက်ကအကူအညီတွေကိုသာမရဘူးဆိုရင်တော့အခြေအနေအတော်လေးဆိုးရင်စရာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့မြန်မာပြည်ဘက်ကလာတဲ့လမ်းတွေကိုစစ်ကောင်စီကထိန်းချုပ်ထားတာကြောင့်ဖြစ်ပါတယ်ခင်ဗျာ။